ရုရှားကထောက်ခံမှုပေးထားတဲ့ယူကရိန်းနိုင်ငံအတွင်းကအကြမ်းဖက်မှုတွေတိုးများလာတဲ့အခြေအနေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုကစစ်ရေးအရအရေးယူဆောင်ရွက်သွားဖို့မရှိဘူးလို့သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။ဒါပေမဲ့အမေရိကန်အစိုးရဟာဒီဖြစ်ပေါ်နေတဲ့အရေးကိစ္စနဲ့ပတ်သက်ပြီးတော့ဥရောပမှာဟာမိတ်တွေနဲ့အတူတကွရပ်တည်သွားမှာဖြစ်တယ်လို့ပြောပါတယ်။မကြာခင်ကပြုလုပ်ခဲ့တဲ့ရုရှားရဲ့စစ်ရေးလှုပ်ရှားမှုအကြောင်းသမ္မတအိုဘားမားကကြာသပတေးနေ့စကားပြောဆိုတဲ့နေရာမှာယူကရိန်းနိုင်ငံကိုကျူးကျော်တဲ့လုပ်ရပ်ဆိုတဲ့စကားအသုံးလုံးမျိုးတုံ့နှုံပြောဆိုသွားတာမရှိပါဘူးရုရှားဟာယူကရိန်းရဲ့နယ်မြေပိုင်ဆိုင်မှုနဲ့ဂုံတိုက်ခါကိုထပ်ခါတလဲလဲချိုးဖောက်မှုတွေရှိခဲ့တယ်ဆိုတာကိုတော့သမ္မတကပြောပါတယ်နောက်ပြီးရုရှားအစိုးရဟာထပ်တိုးအရေးယူပိတ်ဆို့မှုတွေနဲ့ရင်ဆိုင်ရလိမ့်မယ်လို့လည်းသတိပေးပြောဆိုသွားပါတယ်ယူကရိန်းအရေးနဲ့ပတ်သက်ပြီးတော့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲနဲ့လည်းသူစကားပြောဆိုခဲ့တဲ့အကြောင်းအိုဘားမားကပြောပါတယ်ခေါင်းဆောင်နှစ်ဦးစလုံးဟာဒီကိစ္စအပေါ်တန်တမာနီးလန်းနဲ့အဖြေရှာဖို့ဆုံးဖြတ်ထားချက်ကိုထပ်မံပြီးတော့ပြောဆိုခဲ့ကြတယ်လို့သမ္မတအင်ဂျီတော်ကပြောပါတယ်။ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကရုရှားတပ်ဖွဲ့တွေဟာယူကရိန်းနိုင်ငံရဲ့အရှေ့ဘက်မှာရှိတဲ့စိတ်ကမ်းမြို့တစ်မြို့ကိုသိမ်းပိုက်လိုက်တဲ့အကြောင်းပြောဆိုလိုက်ပြီးမကြာခင်မှာသမ္မတအိုဘားမားဟာသတင်းတောက်တွေနဲ့တွေ့ဆုံပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ။